ဖေးသန်းခင်ဟာရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာတော်လေးပြင်းပြင်းထန်ထန်ဖြစ်လာတဲ့တိုက်ပွဲအစဉ်မြင့်တဲ့မြင့်လာတဲ့ပြည်သူလူထုအင်တာနက်နာနေရတဲ့ဆိုတာလူတိုင်းသိကြတဲ့ကိစ္စဖြစ်ပါတယ်။တလောတုန်းကဥဖေးသန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စဆွေးနွေးပြီးဖို့လူလာရဆိုရင်အစဉ်သင်းစီရဆိုပြီးတော့ဥဖေးသန်းကစပြီးကန့်လှမ်းတယ်လို့ကျွန်တော်မီဒီယာတစ်ခုမှကြားလိုက်ရပါတယ်။အဲ့ဒါဟုတ်ပါလားခင်ဗျာ။
ဟုတ်ကဲ့ဒီကံဒီနေဒီစစ်ပွဲတွေကိုရွှေ့ဆွဲပြီးတော့ငင်းချိုင်းကိုတွားချင်တဲ့စေနာရီကြောင့်တကယ်လို့ဒါသူရကံတော်ဆင်းနေဒီအေတတ်တော်ဘက်ကသဘောဆန္ဒရှိရဆိုရင်ကျွန်တော်တို့စစ်တော်ကိုယ်စားလှယ်အနေနဲ့အတားကိုချောင်းဝင်ထောင်ရွက်ပြီးဖို့အသင့်ရှိရတယ်လို့ကျွန်တော်ပြောခဲ့တယ်အထူးသဖြင့် PNP စစ်တော်ကိုယ်စားလှယ်ရဲ့ဆန္ဒသဘောထားကိုကျွန်တော်ပြောကြားခင်းချင်းဖြစ်ပါတယ်ခင်ဗျအ
ဲ့ဒီဟာကိုအစိုးပြုချက်တရအနေနဲ့တေးဝင်ကန်းလှမ်းတာရောလုတ်ခဲ့ပါသလား
အဲကျွန်တော်တို့ကအဲ့လိုလုတ်ဖို့ကြတော့အခြေအနေမပြေပါဘူးခင်ဗျအဲ့လိုအင်တာဗျူးတဲ့အချိန်မှာတခြားကောင်းတွေတခုဖြစ်တာကြောင့်အဲကျွန်တော်ကနောက်ဆုံးမှာသူတို့ဖြတ်ပြီးတော့မိတဲ့အပေါ်မှာကျွန်တော်တို့ကဆန္ဒရှိရဆိုတာပဲကျွန်တော်ပြောခဲ့တာဖြစ်ပါတယ်အဲ့လိုဟိုကျွန်တော်တို့ကနော်ဆက်တင်ပြီးတော့အစုပြုဖို့မတင့်တော်ဘူးဆိုတော့အနေထားမျိုးအဲ့ဒီမှာရှိခဲ့ပါတယ်ဟောဒီကာယကံရှင်းနှစ်ဖက်ပုဂ္ဂိုလ်တွေကလူလာမှုရှိရဆိုတော့အရေးတင်ကြတာတစ်ခုခုလည်းကျွန်တော်တို့ဟိုမတိကျုံကြရဘူးပေါ့နော်ကျွန်တော်တို့အဲ့လိုပြောတဲ့တိုင်အောင်ဟိုဒီကမ်းလှမ်းမှုလည်းအချိန်မလာခဲ့ဘူးဟိုကျွန်တော်တို့ကလည်းစေနာနဲ့လုတယ်ဆိုပေမဲ့စေနာဝေဒနာဖြစ်သွားရင်မကောင်းပါဘူးဟု
တ
်အဲဒါကြောင့်ကျွန်တော်တို့ဘက်ကတော့အဲ့လိုစတဲ့ကမ်းလှမ်းမှုကိုမလုခဲ့ပါဘူးခင်ဗျဟုတ်ကဲ့
ကျွန်တော်ဒီဟာကိုဘာကြောင့်မေးရသလဲဆိုရင်တကယ်တမ်းဒီကိစ္စမှာဂျာဝင်စစ်စပ်ပြီးတဲ့အဖွဲ့အစည်းဟာဒီပြည်သူကိုယ်စားလှယ်တွေဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်များကသာလုတ်တင်လို့ထင်ပါတယ်အခုနိုင်ငံတော်အစိုးရကမြို့သားလွှတ်တော်ဒုတိယဥက္ကဋ္ဌဥက္ကဋ္ဌအောင်တို့ပြန်ကြားရေးဝန်ကြီးဦးဖင်မြင့်တို့ကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးထားပါတယ်ဒီကိစ္စညီညာရေးအတွက်အဖြေရှာရေးလားအကြံပေးရေးလားဆိုတဲ့အဖွဲ့ဒါပေမဲ့သူကအာဏာပိုင်အဖွဲ့အစည်းကိုကိုယ်စားပြုရတယ်တတိယအဖြစ်ဟိုဘက်ကတိုက်နေတဲ့ဘက်ကိုကိုယ်စားပြုတဲ့သဘောမျိုးပါနေတဲ့အတွက်ကြောင့်ဒီဟာတဲ့ဥဖေသန်းတို့လိုအစိုးရရန်တရားနဲ့ပတ်သက်တဲ့လွှတ်တော်ကိုယ်စားလှယ်ကလို့ရင်ပူပြီးထိရောက်မယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့ကိုဆက်ပြီးတော့ဥဖေသန်းတို့စနစ်တကျနှစ်ဖက်ကိုအဆိုပြုမယ်အလားအလာကောမရှိဘူးလားခင်ဗျာ
။လွှတ်တော်ဆိုတာကတော့နော်ပြည်သူကိုယ်စားပြုအဖွဲ့အစည်းဖြစ်ပါတယ်။မင်းတိတ်လည်းရှိပါတယ်။အဲဒါကြောင့်ဒီလိုအဖွဲ့မျိုးကိုနှစ်ဖက်စလုံးကယဉ်ယဉ်ကျေးကျေးနဲ့အေးတတ်တော်ကလည်းပဲငင်းကြီးကိုဆွေးနွေးဖို့လိုလားတယ်။အဲဒီမြမတက်မလို့မြမအစိုးရကလည်းငင်းကြိုင်းတကားဖွင့်ထားပါတယ်ဆိုတော့ပြောဆိုချက်တွေလည်းရှိတော့အာကျွန်တော်တို့အောက်တုံးခောက်ပြန်လွန်းပြန်ပုံစံမျိုးဆက်တွေပြီးတော့ငင်းကြိုင်းမှာအတိစုနေတာတွေဘာတွေရှိရဲအဲဘယ်သူအပြည့်ယူလုံနိုင်နေဆိုတာကိုဟိုပို့ပြီးတော့အထီးထရောက်ရောက်လုံနိုင်မယ်လို့ဟိုမြင်ပါတယ်အဲတော့ဟိုဥရတောင်တို့လူအဖွဲ့ရှိရောရှိရဲဒါပေမဲ့အဲဒါငင်းကြိုင်းရဲ့အထောက်အကူအဖွဲ့ပေါ့နော်အဲဒါမဲ့တကယ်လားလက်တွေ့မှာလည်းလုံနိုင်တဲ့အခြေအနေမျိုးဟုတ်ကဲ့တော့စောင့်ကြည့်နေပါလေမတူဘူးလုံးလည်းမလုပ်ဘူးပေါ့နော်။ဟောဒါကြောင့်ဒီလိုဈာဆောင်အဖွဲ့အစည်းတခုလိုရဲဆိုတော့ဟောသိရပါလေ။ဒါပေမဲ့အစိုးရကလည်းနိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ကပြောတာတော့လက်မခံရှင်တော့ဟောကိုဒီနယ်ကိုတန်းကြီးမှာပေါ့နော်။ဒီလွှတ်တော်ဆိုတာကအာပြည်သူတွေကိုကိုယ်စားပြုတဲ့ပုဂ္ဂိုလ်တွေဖြစ်လို့ဒီပုဂ္ဂိုလ်တွေနဲ့ဖွင့်ရင်အသင့်တော်ဆုံးပါပဲ။အဲကျွန်တော်တို့ကတော့ဟိုကိုကခုနကပြောသူစက်တင်ကမ်းလှမ်းဖို့တဲ့ပေါ့နော်။အခုခုတစ်ဖက်ဖွဲ့ကလက်ခံတယ်လို့အကြောင်းကြားရင်တော့တစ်ဖက်ဖက်ကိုပူလို့ဆက်ပြရကောင်းပါလေ။တကယ်လို့ဒါလည်းပဲအဲကျွန်တော်တို့အနေနဲ့လိုအပ်တယ်ဆိုရင်လည်းပဲပေါ့နော်။ပါတီရဲ့တာဝန်ကြီးကတကယ်လို့ပြေးလာခဲ့ရင်တော့ကျွန်တော်တို့ဘက်ကဒါကိုလည်းလုပ်ဖို့ကြိုးစားဖို့ကျွန်တော်ဘက်ဆန္ဒရှိပါတယ်ခင်ဗျ
။အခုဖြစ်နေတဲ့ကိစ္စကအစိုးရတပ်မတော်ဘက်ကရောအေအေဘက်ကရောဒီလက်နက်ကင်တိုက်ပွဲနီးနဲ့သူတို့လူချင်းနဲ့ယူမန်ဂျက်ပန်းနိုင်ကိုရောက်မယ်လို့မျှော်လင့်နေကြတယ်ထင်ပါသလား။စစ်တပ်ဖက်ကလည်းပဲငါတို့တိုက်လိုက်ရင်ဒီသဘုံလုံးဝအမြင့်ပြုတ်သွားလိမ့်မယ်လို့သူတို့ယူဆများယူဆနေသလားတခါအေအေဘက်ကလည်းပဲငါတို့တိုက်ပြီးတော့သူရတက်မတော်ကလုံးဝဆုတ်ခွာသွားပြီးတော့သူတို့လူကျင်တဲ့ပုံစံမျိုးလုံးဝရမလို့ထင်နေကြတယ်လို့များဥပဒေယူဆမိပါသလားကျွန်တော်အမြင်မှာတော့ဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပဲတကယ်လို့သာနှစ်ဖက်စလုံးကလက်နက်အင်အားနဲ့သူတို့လူကျင်တဲ့ရီမှန်းချက်ပန်းနိုင်ကိုရောက်မယ်လို့မျှော်မှန်းခဲ့ရင်တော့ဒါမှားတဲ့မျှော်မှန်းချက်ပဲလို့ကျွန်တော်ကတော့ရိုးသားသားပဲသုံးသပ်လို့ပါတယ်ဥပဒေဘယ်လိုသဘောပါလဲသူတို့နှစ်ဖက်ရဲ့အခုလုံနေဖြစ်ရကို
အခုအဖွဲ့အစည်းတွေကတော့ခုနဆရာပြောသလိုပေါ့နော်ဟိုမြတ်တက်မလို့ကတော့ဒါအပြတ်ချင်မှုဖို့ပဲပြောတယ် ဒါမဲ့အေးတက်တော်အနေနဲ့ကတော့ဟိုသူတို့ဘက်ကလုံးဝလွတ်လာရေးဆိုတဲ့စကားတော့ဒီနေ့တည်းကကျွန်တော်မကြားသေးဘူးเนาะဒါမဲ့ကွန်ဖရင့်တွေးဆိုတဲ့လေသာတော့ဟာပေါ့ဆိုဒီအကြောင်းအရာပေါ်မှာကျွန်တော်တို့ဟိုဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီနေ့ပြည်ထောင်စုထဲမှာပဲဖြည့်ရှင်းနိုင်သေးတယ်ဆိုရပြတ်မှာလို့မြင်တယ်အဲတော့သူတို့မတွေ့ဖွဲ့စည်းကဘယ်လိုပဲယူဆယူဆပေါ့နော်အော်တကယ်တမ်းပြည်သူတွေကကြီးကြေကြေကိုဒုက္ခရောက်နေကြတာတော့ကျွန်တော်တို့တွေ့တယ်။အဲတော့ကျွန်တော်တို့ကငင်းညာရေးတကားကိုပဲဖွင့်ထားဖို့လိုတယ်။ငင်းညာရေးစပွဲကိုပဲရောက်အောင်ကြိုးစားကြပါဆိုပြီးတော့လေကျွန်တော်တို့ဘက်ကအများအိတ်ထွန်းနေတာရှိပါတယ်။အဲကျွန်တော်တို့လိုချင်တာကြီးပဲပြောနေချင်းတယ်ကျွန်တော်တို့အဲလိုချင်တဲ့အတိုင်းတာဘောင်းတစ်ခုထဲမှာကျွန်တော်တို့ဘယ်လိုလုပ်စုံမတစ်ခုကိုရောက်ကြမလဲဆိုတော့ဆွေးနွေးခွင့်နဲ့ပဲအဖြေချပြင်းတယ်။အဲအဲ့လိုပါပဲပြည်သူတွေအတွက်အငင်းချမ်းဆုံးလမ်းကြောင်းတို့ကျွန်တော်တို့ကရှုမြင်ပါတယ်
။နိုင်ငံရေးသမားတွေဒေါ်လာရေးသမားတွေရဲ့အစဉ်လာပြောယူစကားတစ်ခုကတော့ကျွေးကြော်တန်ဟာယီမန်းကျပန်းနိုင်မဟုတ်ဘူးဆိုတဲ့စကားပါပဲ။အဲဒီတော့အခုအေအေဘက်ကနေပြီးတော့နာကွန်ဖက်ဒရိတ်တို့ဘာလို့ပြောနေလဲသူတို့ကျွေးကြော်တန်ဖြစ်ကောင်းဖြစ်မယ်ပေါ်တယ်တကယ်တမ်းကျွေးကြော်တန်အနေနဲ့လည်းပဲအတိအကျဖော်ထုတ်ကြညာလည်းမကြားသေးပါဘူး။ဒါ့အပြင်လည်းအဲ့လိုကျွေးကြော်တန်ကိုဒါမင်းတို့လူကြီးကများလွန်းတယ်ဆိုပြီးတော့မဆွေးနွေးပဲနေတယ်ဆိုရင်တော့တိတ်မှန်ကန်လိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်မှားမယ်လို့ထင်တယ်တကယ်တော့ဒီဟာတွေးကြော်တန်ကတွေးကြော်တန်တစ်ပိုင်းပဲတကယ်တမ်းလူကျင်တဲ့ဒီမှန်ချက်ပန်းနိုင်ကဒါဆွေးနွေးညှိနှိုင်းတဲ့အခါမှာဘာလူကျင်လဲဆိုတာထွက်လာမှာပေါ့မဟုတ်ဘူးလားဟိုဘက်ကတွေးကြော်တန်ကြားတယ်ပြောတန်ကြားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါများလွန်းတယ်မပြောနိုင်ဘူးဆိုရင်တော့အဖြေရဖို့တော်တော်လေးဝေးနေဦးမယ်လို့ကျွန်တော်ထင်တာပါပဲ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ညီမရှေ့ကတော့ဟိုအင်းထဲမှာဘလူးပဲရှိရှိပေါ့နော်ပြောတဲ့စကားပေါ်မှာအမှတ်တမ်းတင်ရမှာဖြစ်ပါတယ်စကားတွေကလည်းအဲဒန်းတူရေးဆိုတဲ့စကားကစကားရတာပေါ့နော်ကိစ္စဆက်အစိုးရကအဲ့ဒီပေါ်မှာအကောင့်ထယ်ပုံမှုမရှိခဲ့တဲ့လောက်ဟိုနေခဲ့တယ်အဲဒန်းတူရေးဆိုတဲ့စကားကဒီအစိုးရတွေကမကြားချင်အောင်ထိသင်ရှင်းစင်လက်တွေနဲ့ကြံပြောကြတယ်အဲ့ဒီကစပြီးအဆင့်တက်ပြီးတော့ဖက်ဒရေးရှင်းဖြစ်လာတယ်federation ပြောတဲ့အခါမှာလည်းအချိန်ကြီးအများကြီးဆွဲပြီးတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့အာလမ်းကြောင်းမှာမရောက်တာပါပြန်မှုပြပေါင်းများစွာကြာခဲ့တယ်အဲဒီတော့ confederation ဖြစ်လာတာပေါ့နော်အဲ confederation မရရင်လည်းနောက်ဆုံးအာလုံးဝ liberation ဆိုတာမျိုးတောင်းဆိုကောင်းတောင်းဆိုလာနိုင်တယ်အဲဒါကတောင်းဆိုချက်တွေပဲဖြစ်တယ်အဲကမ်းလှမ်းချက်တွေပဲဖြစ်တယ်တကယ်တမ်းလည်းဆွေးနွေးဖို့ကြတော့လေသူတို့မဆွေးနွေးတော့ဘူးဟိုတိုက်ကြမယ်ဆိုတဲ့ပုံစံမျိုးလည်းတစ်ဖက်စလုံးမှာမရှိပါဘူးအော်ဒါကြောင့်တရားဆွေးနွေးတဲ့အခါမှာတော့ကြားခံအဖွဲ့အစည်းတစ်ခုပါလာပြီဆိုရင်ပြည်သူကိုမနိုင်ထားပြီးတော့လှုပ်ဆောင်တဲ့အဖွဲ့အစည်းဖြစ်လို့နှစ်ဖက်စလုံးရဲ့ဌာနဟိုအသေးစားနှိပ်ပေးနိုင်လိမ့်မယ်ပြည်သူကလည်းချပြနိုင်လိမ့်မယ်အဲအဲ့ဒါမှဒါကဘယ်သူကငင်းကြရင်လူချင်းနဲ့အဲဘယ်သူကဟန်ဆောင်ပါဆောင်လုပ်နေတယ်ဆိုတာမျိုးကအတိအကျပေါ်လာမှဖြစ်ပါတယ်အဲလိုတက်တယ်တက်ကြရတဲ့လှုပ်လို့ရှိခဲ့ရင်တော့ဒါကလမ်းကြောင်းမှန်ကိုအဖြစ်ဖြစ်နှိဆက်လာလိမ့်မယ်လို့ကျွန်တော်တို့ဘက်ကယူဆတယ်
ဆိုတော့ဒီညမှာကျွန်တော်တခုပြောချင်တယ်အခုတောင်မှဥပေသန်းနဲ့ကျွန်တော်နဲ့ဒီကိစ္စကိုဆွေးနွေးနေရင်တချို့ကပြောလိမ့်မယ်ရခိုင်ချင်းချင်းမို့လို့အေဘက်ကိုပင်းပြောတယ်ဘာညာဆိုတော့ကျွန်တော်ကဒီခါမဟုတ်ကြောင်းအခိုင်အမာလည်းပဲပြသနိုင်ဖို့လိုတယ်ဥပေသန်းတို့ EMB ပါတီဖြစ်စေရခိုင်စွတ်တော်ကုလရေးကြီးပဲပါဝင်တဲ့အဖွဲ့ဖြစ်စေဖွဲ့စည်းပြီးတော့ညီငယ်ဆွေးဆက်ပေးမယ်လို့ကနလာကျဆွေငောဥပိသန်တို့အဖွဲ့နည်းဘဲဘက်ကမှဘဲမလိုက်ပဲမှန်ကန်တိကျသောဂျာနီအဖွဲ့စီဖြစ်ပါတယ်လို့အမခံနိုင်ပါမလားဟိုဘက်ကတော့ဆူဆွဲမှာပဲအေဘက်ကိုပင်းမှာပဲမင်းတို့ကဆူပြီးတော့အဲ့ဒီကိစ္စကဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ
အင်းကျွန်တော်တို့ကတကယ်လို့ဒါအဲ့လိုဂျာခံအဖွဲ့စီတစ်ခုနေနဲ့နှစ်သက်စလုံးကယုံယုံကြည်ကြည်ပေါ့နော်အာဒါတဘောတူဖို့လိုတယ်အာဒီပုံကိုယ်တွေကဘာမှလုတ်ပိုင်ခွင့်ရှိရမှာမဟုတ်ပါဘူးနှစ်ဖက်ရဲ့ဂျာမှာဆောင်ရွက်ပေးမယ့်အဖွဲ့စီတွေသာဖြစ်ပါတယ်မိမိလိုချင်တာကိုဝင်ပြီးတော့တစ်ခါတစ်ခါပြင်းပြီးတော့ပြောလို့ရတဲ့အဖွဲ့အစည်းအဲ့လိုသဘောမျိုးနဲ့ဒီဖွဲ့စည်းကိုဖွဲ့စည်းလို့လည်းမရပါဘူး။ဒါကြောင့်တစ်ဖက်တစ်လုံးကတံတရားကင်းကင်းချင်းချင်းနဲ့အနည်းဆုံးတော့ပေါ့ဗျာ။နော်စမ်းပတ်တဲ့သဘောမျိုးနဲ့စမ်းပတ်ကြည့်ရင်ဒါကကျွန်တော်မလုပ်တာထက်ပိုပြီးတော့အဆင်ပြေပါလိမ့်မယ်။ဒီနေရာမှာရခိုင်ရဲ့အစိုးရရဲ့တပုံရဲ့လူကျွန်တော်တို့စိတ်ထဲမှာထားလို့မရတော့ဘူး။ကျွန်တော်ဒီနယ်အေရှာရင်ကျွန်တော်တို့ပြည်ထောင်စုကြီးအေရှာတည်ငြိမ်ရေးအတွက်ပဲကျွန်တော်တို့အကုန်လုံးမှာသဘောထားကြီးကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကအ
ဲ့တော့ရခိုင်လွတ်တော်ကိုယ်စားလှယ်ကြီးပဲမဟုတ်ဘဲ ANP ကြီးပဲမဟုတ်ဘဲကျန်တဲ့ပြည်ထောင်စုထဲကသင့်လျော်တဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်စသဖြင့်ထည့်ရင်တော့ပို့ပြီးတော့အဆင်မပြေနိုင်ဘူးလားခုနဥပဒေပြောတဲ့တန်တရားမျိုးကိုဆောင်ရွက်နိုင်ကြအကြောင်းမရှိဘူးလား
ကျွန်တော်ပြောခဲ့တုန်းကတော့ကိုယ့်ပါတီကိုကိုစားပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်အဲ AMP ပါတီရဲ့သဘောထားကလည်းအဲ့လိုရှိလို့ကျွန်တော်အနေနဲ့ဒီမှာမီဒီယာမှာရဲရဲတင်းတင်းပြောခဲ့တာဖြစ်ပါတယ်အဲသူများအဖွဲ့အစည်းသူများပုဂ္ဂိုလ်တွေကြတော့ကျွန်တော်တို့ဘက်ကပြောလို့မရဘူးဒါပေမဲ့အစိုးရကအဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲ့လားပတ်ဒီစွတ်တော့ကိုယ်တွေကတကယ်တမ်းရောပြီးတော့လုပ်စီရှင်နေဆိုရင်လည်းဒါကောင်းတဲ့အချက်ပါပဲမလုပ်တတ်တဲ့ဆိုရင်တော့အကုန်လုံးဟိုကောင်းပါတယ်ဒီတခြားအပ်ပါတီကလွတ်တော့ကိုယ်တွေလည်းပါရင်လည်းဒီလိုကိုစားကြည့်တဲ့ပို့ပြီးတော့အားရှိတာပေါ့အဓိကတော့ဒီလမ်းကြောင်းတဲကိုရောက်ဖို့ပဲအရေးကြီးတယ်ဘယ်နဲ့ဆက်စပ်သွားနိုင်ဖို့ပဲအရေးကြီးတယ်လို့မြင်ပါတယ်